စီးရဲပစ်တိပက်ကကြောင့်ရှမ်းပြည်တောင်ပိုင်းမှာကာလာရှီတာတင်းရှောင်နေရတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေဟာစားနပ်ရိက်ကပြတ်လပ်ပြီးဒုက္ခကြုံနေရတယ်လို့အခုအညီပေးနေသူတွေကပြောဆိုပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညွန်ဦးကဆက်ပြောပြမှာပါ
ရှမ်းပြည်နယ်တောင်ပိုင်းနဲ့ကြားပြည်နယ်ဒေသခေါ် KNDP ပြည်နယ်ကတိုက်ပွဲတွေကြောင့်စီဆိုင်မြို့နယ်တွေကိုတင်းရှောင်လာတဲ့စစ်ပြေးဒုက္ခတွေက 8,000 ကျော်လောက်ရှိပါတယ်။ဒုက္ခတွေဟာအချိန်ကြာလာတာနဲ့အမျှအကူအညီရရှိမှုနည်းပါးလာတယ်လို့အခုဆိုလို့ရှိရင်အများစုမှာစစ်နေခါပြတ်လက်ကုန်ပြီလို့စစ်ရှောင်ကူညီနေသူတူက VOE ကိုပြောပါတယ်။တချို့စစ်ရှောင်တွေစိုက်ပျုတ်တောက်နေကြပြီးတော့ချို့ဆိုရင်ချင်းကားပြီးတော့ဆက်တောက်နေထိုင်နေရတယ်လို့ပြောပါတယ်
။စီဆိုင်စစ်ရှောင်ကကုလလုံးစေကရိတ်ခါတော့ပြတ်သွားကြရဲ့။မဝေပြနေတာကပကြံချေတုံးကဝေတဲ့အခုဆိုတော့မဟုတ်ဖြစ်တဲ့နလကျော်3လလောက်ရှိပြီပေါ့ဗျာတချို့စစ်ချောင်းကတော့သူတို့အခက်မဆက်နိုင်နဲ့ရှိတယ်အဲ့ဒါသူတို့ဝယ်စားနိုင်တယ်တချို့အလုံးလေးနဲ့ရှိတယ်အလုံးလုံးကြတာပေါ့လေစတော့ရေးသူတို့ဖြစ်ရှင်တို့ရတယ်တချို့အလုံးလည်းမရှိဘူးတချို့ကချီးစားတယ်ငားစားတယ်ကြာလာတော့ချီးစားငားစားအစလိုကြီးဘူးတချို့မိသားစုတွေကကျတော့စီဖုန်းဆက်တယ်ကျတော့လာစင်ပေးဝေနေကြဆိုတော့လေခုမဝေပြ3လလောက်ဆိုတော့ဆိုင်ရေမစမ်းရှိတော့လားပြပါအောင်ဒီမှာလည်းမရှိတော့ရှင်းကားလည်းဆင်ပြေဘူးဆံပြုတ်စားနေရပြီဆံတော့နည်းနည်းမရှိဘူးလားပေါ့ရှင်းပြပါအောင်အားကြဲနေတော့တော့ချောတော့တောင်းလာတယ်ပေါ့ကျွန်တော်စီမှာကျွန်တော်စနိုက်ခါလိုက်ခက်တယ
်ဆစ်ရှောင်းနေအတွက်နိုင်ငံတကာအဖွဲ့အစည်းတချို့နဲ့လူမျိုးရေးအသင်းတွေလာလှူကြပြီမြေရိတ်ခါလုံလောက်မှုကမရှိပါဘူးလက်ရှိမှာဆံပြတ်လက်မှုနဲ့ကြုံနေရပြီမဟုတ်လို့ရှစ်ဆက်ဒီထက်မကပို့ပြီးတော့ခက်ခဲလာမယ်လို့ဆစ်ရှောင်းကူညီနေသူတူကပြောပါတယ်လေချင်းဆက် KNN နဲ့တွင်းကတိုက်ပွဲတွေကြောင်းရှမ်းပြည်နယ်တောင်ပိုင်းကဒေသခံတွေဟာစီဆိုင်ဘက်မှာလာပြီးတော့ခိုလုံနေကြရတာပါတချို့တွေဆိုရင်တိုက်ပွဲကြောင်းတိတ်ရှောင်နေကြရတာနှစ်နှစ်ကျော်လောက်ရှိနေပါပြီပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းဖဲခုံပင်လောင်းမြို့နယ်ဆက်ကတိုက်ပွဲကြောင်းပင်လောင်းမြို့နယ်ကတောင်မဲသိန်းကျေးရွာလုံပြင်းကျေးရွာတင်ကုန်းကျေးရွာနန်းနှင်းကျေးရွာကဒေသခံ 6,000 ကျော်လောက်ပင်လောင်းမြို့ပေါ်မှာတိတ်ရှောင်လာတာခုချိန်ထိကိုနေရာမပြောင်းနေသေးပါဘူးဒုက္ခသည်တွေဟာတိတ်ရှောင်လာတဲ့အချိန်ကြာလာတာနဲ့အမျှအဆအဆရရပို့ပြီးတော့ခက်ခဲလာတယ်လို့စစ်ရှောင်ဒုက္ခတွေကိုအကူအညီပေးနေသူတူကပြောပါတယ
်။စစ်ရှောင်ခါစကားတယ်လည်းကတူတူကလာတန်းပေါ်ကျတဲ့တူတူကလာလို့ကန်းကျတယ်။ဒါပေမဲ့ခုရက်ချီကြတဲ့ကတော့ကလူမလို့လူနဲ့နေတော့တော့နော်။သူကအဓိကဖောက်ပန်းနောက်ပန်းကအဓိကပြင်းကစာမျက်စိကလေးအဓိကတော့ရှိပါတယ်။ပြန်တဲ့စားရပထမဆုံးစိတ်တွေရှင်တို့ကနော်တွေတဲ့ပေါ်တွေကအစဖောက်ပန်းကိုအင်းလို့ရှိတော့ဘုရားစားတယ်လည်းဟောအိမ်မတော်လာတာများပါလားခုနောက်ပိုင်းတော့လုံးဝမရှိတော့ဘူ
းဖဲခုံပင်လောင်းမြို့နယ်ဆက်ကတောင်စလုံးကြီးရွာကတိုက်ပွဲကြောင့်ဖဲခုံမြို့ပေါ်မှာတင်းရှောင်နေတဲ့စစ်ရှောင်တူကတော့လက်ရှိသူတို့ကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ခုလိုပြောပြပါရစေ
။ဟောမှာအဖြစ်ရှိပြီချက်စားစားပိုင်းမှာတော့အဆင်မပြေဘူးတော့သူ့လိုပဲစားတောင်းနေရတယ်ဆို။အဲ့ဒီမှာရှိတဲ့ဟာဒီနေ့လာပြီးသူ့လိုပဲစားတောင်းနေရတယ်ပေါ့နော်။ဒီကအလူအတိအလူပိုင်းမှာတော့မများဘူးတချို့ကကိုယ်ဒီမှာတော့ဒီရဲ့ဘာမှမဆိုင်ဘူးဒီလိုလုပ်ပြီးတစ်ခါတည်းတော့မပြောတော့ဒီခါတော့ပူအောင်သူသူ့ကိုပဲရှိနေချင်
။ကလာချာရှိတင်းရှောင်ရတဲ့စစ်ပြေးဒုက္ခတွေအများစုမှာအဓိကစားရတောက်ရည်နဲ့အမှုကအကူအညီတွေအထူးပဲလိုအပ်နေတယ်လို့သိရပါပါခင်ဗျာ။